ပြီးခဲ့တဲ့မတ်လ18ရက်နေ့ကရန်ကုန်တိုင်းဒေသကြီးကကိုကျူးမြို့မှာပြုလုပ်တဲ့မြန်မာတပ်မတော်စစ်ရင်ရင်တပ်ပေါင်းစုပင်လယ်ပြင်စစ်ဆင်မှု၄ကျင့်ခန်းပြုလုပ်တဲ့အခမ်းအနားကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်။အဲဒီ၄ကျင့်ခန်းအပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသခိုင်းတပ်မတော် AA နဲ့တိုက်ပွဲဖြစ်နေတာနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုအခုလိုပြောလိုက်ပါတယ
်။သူတို့ကတော့လက်နက်ကန်တောင်းကျသူဆိုတော့လက်နက်ကန်တောင်းကျသူဆိုတော့ရှင်းရမှာပဲ။လက်နက်ကန်တောင်းကျသူဆိုတော့ရှင်းမှာပဲ။လက်နက်မကန်ပဲညင်းချင်းရလှုပ်တဲ့လူဆိုရင်ညင်းချင်းလည်းညက်ပေါ့။
ကြပင်ကာဝေးဦးစီးချုပ်ကတပ်မတော်ဘက်ကအထူးကြိုက်ကြဆုံမှုတွေများနေတယ်ဆိုတာဟာလည်းမဟုတ်ကြောင်းဆက်ပြောပါတယ်။ပြီးခဲ့တဲ့မတ်လ22ရက်နေ့ကရခိုင်တပ်မတော် AA ပါဝင် NCA လက်မှတ်မထိုးရသေးတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုငင်းကြေးရေးဆွေးနွေးဖို့အမျိုးသားပြန်လည်တင်းမြေးရေးနဲ့ငင်းကြေးရေးဘူဌာန NRPC ကဖိတ်ခေါ်ခဲ့ပါတယ်။ကာဝေးဦးစီးချုပ်ရဲ့ပြောဆိုမှုဟာ AA နဲ့ငင်းကြေးရေးဆွေးနွေးပွဲမလုပ်ချင်တဲ့သဘောတည်းရောက်နေသလားဆိုတာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းကြည့်ရမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။ထိ
တ်ကြိုက်သွားနိုင်ရာအကြောင်းလည်းမရှိပါဘူး။ဒါဟာကျွန်တော်တို့မဟာဗျူဟာဆောင်ရွက်ချက်နဲ့ကျွန်တော်တို့ PPR ကဆောင်ရွက်ချက်အထားကိုဆိုလိုချင်ဖြစ်ပါတယ်။
တမတော်ကာကွယ်ဦးစီးချုပ်ရဲ့ပြောဆိုတာနဲ့ပတ်သက်ပြီး ICA လက်မှတ်ရေးထိုးထားတဲ့ကရင်ယူသား CEO KNU ကကြီးကဲတဦးဖြစ်တဲ့ Nosi Fora Sen ကအခုလိုပြောပါတယ
်။တစ်ဖက်ကပါလဲတစ်ဖက်ကကျွန်တော်ရင်းချင်ရေးကိုစူးစမ်းကြည့်တာပေါ့ခါရမယ်လို့ပြောတယ်။တစ်ဖက်ကဒီလိုဟောစာစစ်စီနေကြတဲ့ဒီလိုဆုံးချက်ချာကြည့်တာအတိုင်းလာတဲ့အပေါ်မှာအပြတ်အပြတ်ဆိုင်နေဆိုဒီလိုစိတ်ကဘာသာရှိလို့ချာနေစေရတာဆင်းချဲရကဘယ်တော့မှရမှာမဟုတ်ဘူးဒါချင်းလည်းဆိုတော့ငင်းချဲကတော့အမှန်တည်းကခလို့အပြတ်ဖြစ်တယ်ဟိုတက်ဒီကွက်အပြတ်မဟုတ်ဘူးအဲ့ဒါကြောင့်အားလုံးအပြတ်စဉ်းစားဖို့ကြိုးတယ်အခုဆိုရင်တကယ်လို့ပမာဒီဖြစ်မှုကြောင့်လည်းဘုံလုံးမဆွေတက်လေးငင်းချဲကိုလုံးမဆွေဒီပြဿနာရှိရဲ့ပြဿနာကောစီအာအဆုံးပြီးတော့ဒီအပြတ်တက်ဖို့အဲ့ဒါစဉ်းစားချက်လည်းရှိအဲ့ဒါက
ကာကွယ်ရေးဦးစီးချုပ်ပြောဆိုလိုက်တဲ့စကားဟာအမျိုးသားပြန်လည်တင်းမြဲရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC ကသခိုင်းတပ်မတော် AA ပါဝင် NCA လက်မှတ်မထိုးရသေးတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်ကိုထိခိုက်မှုရှိနိုင်လား NRPC ကဥလမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်နားလဲတာလေ policy ကတော့ဒီနေ့ထိခုပြောတဲ့အချိန်ထိလေ AA ကို NCA လမ်းကြောင်းပေါ်မှာပါဝင်နိုင်ဖို့နဲ့လေလာကြော်တာပြတဲ့ရက်ခဲမှာချုံဝင်ပြလဲ NC ဟိုတော့ကတော့2015တော့ NC true မဲ့အနေထားနဲ့ AA ကအဲ့ချိန်မှာအခက်အခဲဖြစ်ခဲ့တယ်အခုအခက်အခဲမရှိဘူးအခု NC လက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲကိုပါမယ်ဆိုတော့ RCS လို့ကျွန်တော်တို့ KNU လိုမျိုးပဲလူလဲပါလို့ရတယ်ဆိုတဲ့သဘောပဲအဲ့တော့အဲ့ဒါကတော့အခုချိန်ဒီ policy ကရှိနေတာဖြစ်တဲ့အတွက်အဲ့ဒါကတော့အမှပြောင်းလဲတာတော့မရှိဘူ
းလက်ရှိမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာအပြင်းထန်တိုက်ပွဲဖြစ်ပွားနေကြတဲ့အခြေအနေဖြစ်ပါတယ်တပ်မတော်ဘက်ကရခိုင်တပ်မတော် AA ဟာအကြမ်းဖက်လုပ်ရက်တွေကိုလုဆောင်နေကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်တန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောလိုက်ပါတယ်ရခိုင်တပ်မတော် AA ဘက်ကမြန်မာတပ်မတော်နဲ့အစိုးရကအကြမ်းဖက်လို့တုံ့နှုံတဲ့အပေါ်နဲ့အဲ့ဒီလိုအုံနှုံကြောင့်ငင်းငယ်ရေးပေါ်ထိခိုက်လာနိုင်ကြောင်း AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။သူတို့ပြောတယ်လို့ဆက်ဆဲတယ်လို့မျိုးတော့ကျွန်တော်တို့ဘက်ကဟိုဘယ်လိုပြောလဲအဲ့ဒီအကြမ်းဖက်ဆန်တဲ့လောက်ရတွေကိုကျွန်တော်တို့ကဘယ်တော့မှမလုပ်ဘူး။အခုလေးမလုပ်ဘူးနောင်လေးလုံးမှာမဟုတ်ဘူး။သူတို့အဲ့ဒီအခုအကြမ်းဖက်လို့ဆက်ဆဲတယ်အဲ့ဒီဒီပေါ်ချုပ်တွေပေါ့နော်ပမာပေါ်ချုပ်တွေကပြောမယ်ဆိုလို့ရှိရင်တော့သူတို့ဒီအကြမ်းဖက်ဆိုတာဘယ်လိုဥစ္စာကိုခေါ်တယ်လေဆိုတော့ဥစ္စာကိုနိုင်ကသူတို့သဘောမပေါက်ဘူးလို့ကျွန်တော်အဲ့လိုထင်တယ်။ဗမာတပ်မတော်နဲ့ဗမာအစိုးရဖက်ကနေနော်ကျွန်တော်တို့ကိုအဲ့ဒီအကြမ်းဖက်တောင်းရန်သူလို့ပြောပြီးတော့မှအဲ့လိုမျိုးဒီအမြင့်ပြည့်ချိန်မုံမယ်ဆိုပြီးတော့ဒါထက်ပြီးတော့ထိုးစစ်ဆင်မယ်ဆိုလို့ရှိရင်တော့ဟိုဒီစစ်ပွဲကတော့ပို့ပြီးတော့ပြင်းထန်လာဖို့ပဲရှိတယ်။ဟိုကျွန်တော်တို့ဘက်ကတော့အရင်လေးပြောပြီးပါပြီနော်တကယ်လို့အစိုးရနဲ့စစ်တပ်ကနေနော်ငင်းငင်းချမ်းချမ်းနဲ့တွေးဆုံဆွေးနွေးမယ်ဆိုလို့ရှိရင်လေဒါနိုင်ငံရေးအရာတွေးဆုံဆွေးနွေးဖို့တော့ကျွန်တော်တို့ဘက်ကအသင့်သင့်ရှိတယ်
။တမတော်နဲ့အစိုးရဟာငင်းငယ်ဖြစ်စဉ်နဲ့ပတ်သက်ပြီးသဘောထားထပ်တူကြပြီးသခိုင်းတမတော် AA ကိုလည်းငင်းငယ်ဆွေးနွေးပွဲဒီမှာပါဝင်ဖို့လမ်းဖွင့်ပေးထားကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကခုလိုပြောပါတယ
်ကျွန်တော်တို့ခဏခဏပြောပြီးသားလေလမ်းကြောင်းတစ်ကြောင်းရှိတယ်လမ်းကြောင်းတစ်ကြောင်းရှိတာခုနကပြောတဲ့ကျွန်တော်တို့အကြမ်းဖက်နေနေလမ်းကြောင်းရှိတယ်ပြီးတော့ကျွန်တော်တို့ဒါငင်းငယ်ရေးအတွက်ကျွန်တော်တို့တွေးဆဆွေးနွေးလမ်းကြောင်းကြောင်းရှိတယ်လမ်းကြောင်းတစ်ကြောင်းဒီဒီလမ်းကြောင်းတစ်ကြောင်းလုံးရှောင်နေရပါတယ်ခင်ဗျားတို့လည်းနေပြီးသားပဲဟိုဘက်ကနေပေါ်ကြာ EU NCA NS ဆိုတော့နော် Land Signature ရှစ်ဖွဲ့လုံးရောက်လာပြီလေဒီလမ်းကြောင်းကနေပဲရှောက်လာတာပဲဒီလမ်းကြောင်းကနေရှောက်လာတာလမ်းကြောင်းတစ်ကြောင်းလုံးကျွန်တော်ဖွင့်ထားတာပဲလမ်းကြောင်းတစ်ကြောင်းလုံးဆောင်ရွက်နေတာ
ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ထဲကစတင်ဖြစ်ပွားလာတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေလည်းအများပြားရှိလာသလိုကမ္ဘာရှေးအောင်အမီစင်း UNESCO ဝန်ထမ်းဖို့ ကျိုးစားနေတဲ့မြောက်ဥကစီရီပထိုးတော်တွေကိုပါလက်နက်မှန်ပြီးပျက်စီးလာတာတွေပါရှိလာတယ်လို့သတင်းတွေနဲ့လူမှုကွန်ရက်တွေမှာဖော်ပြချက်အရသိရပါတယ်ဒီချက်ကိုမြန်မာတပ်မတော်ဘက်ကပြောဆိုတာကရခိုင်တပ်မတော်အေကလူနေအိမ်တွေဖုံးကြီးကျောင်းတွေနဲ့စီရီပထိုးတွေကြားမှာချုံကုန်ပြီးစတင်တိုက်ခိုက်တာဖြစ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတပ်မတော်ကပြောပါတယ်ကျွန်တော်ကိုထက်အာကာကပြပို့ထားတာဖြစ